Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ10ရက်ကြာပြင်းနေ့ညဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ24.30ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူကြည့်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တရင်နေထဲမှာတော့အမေရိကန်ကိုတမလီနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အခုနေတွုံးမြေကောက်ခံမဲ့အစီအစဉ်ကိုသမ္မတ်ထရန့်အစောဆုံးဒီကနေ့လောက်မှလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်မှာအမျိုးသမီးတွေရဲ့စွမ်းရည်တွေကိုအသုံးပြုရဖို့ဒီကနေ့ကြောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာတရင်တွေကိုတော့ကိုဝင်းမင်းနဲ့သူညင်ညာပြီးတော့မှာပါ
။ကောင်းပါပါရှင်။ကချင်ပြည်နယ်တနိုင်းဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကမှတိုက်ပွဲတွေထပ်ပြီးပြင်းထန်လာနေတဲ့သတင်းမှကြားဖို့ရှိတာကတော့
မလ9ရက်ကနေတပ်မတော်ဘက်ကနောက်ထပ်တစ်ဆင့်သူတို့စင်နာလို့တိုက်ပွဲတွေဖြစ်တာရှိပါတယ်အရင်ကတော့သူတို့2မိနစ်ရောက်တဲ့နေရာကလည်း
KNY ကပြောရေးဆိုခွင့်ရှိသူပုံမူကြီးတော်ဘူးပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ကြားအပြင် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေလောက်ချန်တပ်ဖြတ်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်းနဲ့တန်ရရှိသူ3ဦးကိုပြန်ခေါ်တက်သေးတွေနဲ့စစ်ဆေးတဲ့တဲ့ရင်ထိုင်းမြန်မာနယ်စပ်စာတင်ကျောင်းကကျောင်းသူကျောင်းသားတွေဆက်တန်းဆက်မွယ်ဝင်ရောက်ဖြစ်ဆိုတဲ့တဲ့ရင်နဲ့ရှန်ကုန်ကနိုင်ငံတကာအမျိုးသမီးများနေ့ခန္ဓာအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ဝဲမှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့မနေ့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုကောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ကိုတမ်နီနဲ့အလူမီနီယံတင်သွင်းမှုတွေပေါ်ခုနှစ်တွုံးမြေကောက်ခံမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်အစောဆုံးဒီနေ့လောက်မှလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးကွန်ဆာဗက်တချို့ကတော့ယာယီကင်းလွတ်ခွင့်ရကြမှာပါမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအနေနဲ့ရပောင်း30ကျော်ကင်းလွတ်ခွင့်ရမှာဖြစ်ပြီးဆက်လက်တန်းတိုးခွင့်ရှိမှာဖြစ်ကြောင်းလည်းအမေရိကန်သမ္မတအင်ပြီးတော့တာဝန်ရှိသူတွေကပြောပါတယ်အမေရိကန်ရဲ့တမ်နီနဲ့အလူမီနီယံလုပ်ငန်းတွေကိုအကာအကွယ်ပေးတိစောက်သွားမှာဖြစ်ပြီးအချိန်နဲ့မှာပဲကွန်ဆာဗက်ရဲ့စီးရင်မှာမျက်မျက်တားဆက်ဆက်နဲ့မိတ်ဆွေရင်းနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလည်ပြင်လည်လုပ်နိုင်တယ်ဆိုတာတွေကိုပြသသွားမှာဖြစ်ကြောင်းလဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုလိုက်တာပါစီစဉ်ကိုသမ္မတရဲ့လက်မှတ်ရေးထိုးပြီးဒီနေ့နှစ်ပတ်လောက်ကြာမှာစတင်ရှင်းသုံးနိုင်မှာဖြစ်ကြောင်းလဲအမေရိကန်အစိုးရအစစ်မြေရရှိသူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်ပါတယ်အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်ကတော့အခွန်တွုံးမြင့်မဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်မယ်ဆိုရင်နောက်ဆက်တွဲဆိုးရိုးတွေနည်းနည်းသမျှနည်းပါအောင်စီမံမှုသမ္မတကိုတိုက်တွန်းထားတဲ့စာရစာကိုလဲမနေ့ကကပဲပေးပို့ထားကြတာပါကုန်တင်သွင်းမှုတွေပေါ်အခွန်စည်းကြမှုတွေဟာအမေရိကန်လုပ်ငန်းတွေရှင်ပြိုင်နိုင်စွမ်းနဲ့ဝယ်ယူဆက်သုံးမှုတွေပေါ်ရက်ခက်လာနိုင်တဲ့ကြောင့်အမေရိကန်လုပ်ငန်းတွေနဲ့ဝယ်ယူသူတွေပေါ်ဆိုးရိုးတွေနည်းနည်းသမျှနည်းပါအောင်ကုန်သွယ်မှုမှာမမြတ်မထလုပ်နေတဲ့အစိတ်ပိုင်းတွေကအဓိကရွေးချယ်သတ်မှတ်ဖို့လဲတိုက်တွန်းထားပါတယ်ကွန်စီမင်းတွေမှာပြည့်ပြတ်ထားတဲ့ကုန်သွယ်နေတဲ့ပစ္စည်းတွေနဲ့အမျိုးသားလူညွေပေါ်ချင်းချောက်မှုမရှိတဲ့အမျိုးအစားတွေကိုထည့်သွင်းမထားဖို့လဲသမ္မတကိုလွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းခဲ့ကြပါတယ
်အာယွန်ရောထိခိုက်စေတဲ့ဓာတုစိတ်ဓာတ်နဲ့ရုရှားနှစ်ဖက်သရှူဟောင်းကိုတိုက်ခိုက်မှုမှာတောင်ရှိသူတူကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရည်ရည်ဖို့အသင့်ရှိကြောင်းပြည်ထိုင်ပြည်ထရေးဝန်ကြီးအမ်ဘာရတ်ကဒီနေ့ပဲပြောလိုက်ပါတယ်ဒီတိုင်နိုင်ငံအတွင်းမှာအစိုးရတရက်ကကျူးလွန်တဲ့လုပ်ရမျိုးတွေကိုပြောပြပြောင်ပြောင်တုံ့ပြန်မှာမဟုတ်ကြောင်းလည်းဝန်ကြီးရက်ကဆက်သတိပေးခဲ့ပါတယ်။ British အကြံဖက်ဝါဒတိုက်ဖြတ်ရရှိတွေကတော့ Russia's Shuhan Sati Scarpel နဲ့အသက်33နှစ်ကျော်သမီးဖြစ်သူတို့ဟာပုံမှန်အဖြစ်အေးအေးချမ်းရှိတတ်တဲ့ Celebrity မျိုးလေးမှာတနင်္ဂနွေနေ့ကအဝန်ကျော်ထိခိုက်တဲ့ဓာတုအဆိပ်ခတ်ခံခဲ့ရကြောင်းပြောထားပါတယ်။အခင်းဖြစ်ရာကိုကနူးသွားရောက်စစ်ဆေးခဲ့သူတွေကရဲရရှိတူဟာလည်းဆေးရုံတင်ထားရပါတယ်။စေယုံတင်ရတဲ့ရဲရရှိရာစွန့်ရတဲ့အခြေအနေမှာရှိနေပေမဲ့စကားပြောနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးကပြောခဲ့ပါတယ်။ပြည်ထောင်ရဲတပ်ဖွဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးဒုတိယကော်မရှင်နာမင်းကြီးမတ်ဘရိုလီကတော့အာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့တပ်ဖြတ်ဖို့ကြိုးစားခဲ့တဲ့အဓိကဖြစ်ရပ်တစ်ခုအဖြစ်စုံစမ်းစစ်ဆေးနေကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့လည်းအစိတ်မျိုးစားအတိအကျနဲ့ဘလို့စိတ်ခတ်ခံရရတဲ့ဆိုတာတွေကိုတော့ပြောဆိုမသွားပါဘူး။အစိတ်ခတ်ခံရတဲ့ဖြစ်ရပ်ကြောင့်ပြည်ထောင်နိုင်ငံမှာလုံခြုံရေးနဲ့တန်တမာရေးရာချင်းချမှုပြဿနာတခုလည်းဖြစ်လာခဲ့တာပါ။ပြည်ထောင်နိုင်ငံမှာမကြာသေးခင်တုန်းကတန်တရားဖြစ်စရာအခြေအနေတွေနဲ့သိဆုံးမှုတရားစင်ကြောင့်မှရုရှားထောက်လှမ်းရေးတွေနဲ့ဆက်နွယ်မှုရှိကောင်းရှိနိုင်တဲ့အတွက်အရေးပေါ်စုံစမ်းစစ်ဆေးမှုတွေလွတ်ဆောင်ဖို့လည်းလွှတ်တော်မှတ်တွေကတိုက်တွန်းနေပါတယ်ခင
်ဗျ။စီးရဲနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ကုတာရှေးပိုင်းရက်ကိုအရေးပေါ်အကူအညီပေးရင်းနဲ့ဒီကနေ့တွားရောက်မဲ့စစ်ဆေးဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်းဖြစ်လာရတဲ့အကြောင်း ကုလသမဂ္ဂနဲ့ပြည်ဆိုင်ချက်ချင်းဖွဲ့ကပြောဆိုလိုက်ပါတယ်။ကုတားရှိပိုင်းမှာတိုက်ခိုက်မှုတွေအရှိန်မြင့်လာနေသလိုဒမက်စကန်မြို့ကဘုံကျဲတိုက်ခိုက်မှုတွေရှိနေတဲ့တွင်နေဆက်လက်လက်ခံရရှိနေတဲ့အတွက်ထောင်ကနန်းချီရှိတဲ့ကလေးတွေပါဝင်အရေးပေါ်ကူညီလိုအပ်နေတဲ့ထောင်တောင်းချီအရက်သားတွေအတွက်အန်ဒီရဲ့ကြုံနေရသလိုဆန္ဒမှုကူညီတွေလည်းမပေးနိုင်ပဲဖြစ်နေရတဲ့အကြောင်းကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းဆော်ရေးမှုယုံကပြောဆိုခဲ့တာပါ။ကုတားရှိပိုင်းဒူမာရက်ကိုတင်းလာနေတဲ့ထရက်ကာ46ဆင်းပါဝင်တဲ့ရင်းနှီးတစ်ခုရရှိသွားပေမဲ့လည်းဒီဆောင်ရွက်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ကုလသမဂ္ဂအပြည်ဆိုင်ချက်ချင်းဤဖွဲ့နဲ့စီရီယာ RR လာဂျန်ဤဖွဲ့တို့ကအစီအစဉ်ကိုတော်ရပြည့်နဲ့ဖြစ်ခဲ့ကြရပါတယ်။လူပေါင်း 28,500 အတွက်ရေကာတွေပါဝင်ထရက်ကာ10ဆင်းအပြည့်နဲ့နောက်ထပ်4ဆင်းပေါ်ကပစ္စည်းတချို့ကိုမချနိုင်ပဲဖြစ်ခဲ့ရကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါ။ကုတားရှိပိုင်းဒူမာရက်တို့အပြင်တခြားလက်လက်မီကိုခက်ခဲတဲ့ပိတ်ဆို့ဝိုင်းရံခံထားရတဲ့နေမျိုးတွေအတွက်အကူအညီတွေကိုအခွင့်အရေးနဲ့ပြည်ရနေအောင်အသင့်ပြထားကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။2013ခုနှစ်ကလေးကဝန်ရံပိတ်ဆို့ခံထားရတဲ့အတက်ခံသဘုံတွေထိ ंछ ုပ်ထားရကုတာရှေ့ပိုင်းကိုပြန်လည်သိမ့်ပိုင်နိုင်ရေးရုရှားရဲ့အကူအညီနဲ့စီးရီးယားစုရတပ်ဖွဲ့တွေကျူးဝန်းရကမချလို့ရင်သတင်းပတ်တွေအတွင်းမှာပဲဒေသတွင်းမှာပြစ်ကတ်တွေလည်းတကြောပြန်ကြီးထွားလာနေတာဖြစ်ပါတယ်
။ငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရမှာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအသုံးပြုဖို့ဒီနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မှတ်ခန္ဓာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုတီကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးတွေအရင်ထက်တိုးတက်လာတယ်ဆိုပေမဲ့အမျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတဲ့အခြေအနေကိုလည်းဒေါက်ဆန်းစုတီကထောက်ပြခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကအခမ်းအနားမှာတော့ပတ်ရောင်နဲ့ခဲရောင်ဝတ်စားတွေဝတ်ဆင်ထားတဲ့အမျိုးသမီးတွေကလူပေါင်း4,000လောက်တည်ဆုံခဲ့ရတဲ့သမ္မတရိုဒီဂိုဒူတာတေရဲ့မွေးဆေးဝါးတိုက်ဖြတ်ရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေကိုဆန့်ကျင်တဲ့မီတူးနိုင်ငံတကာလိုရှာမှုကိုထောက်ခံတဲ့အနေနဲ့ရားနဲ့ချီတဲ့အမျိုးသမီးတွေဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့အိမ်ထင်းကျန်းဖက်ခံရမှု၊လိမ်မန်းဆင်ရအနေချင်းစော်ကားခံရမှု၊အလုတ်ကိုင်းနဲ့လုခလဆာမညီမျှမှုစတဲ့အမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေကိုအဓိကအယုံစိုက်ပြီးရားနဲ့ချီတဲ့အမျိုးသမီးတွေချီတက်လမ်းလျှောက်ခဲ့ကြပါတယ်။တရုတ်နိုင်ငံကနာမည်ကျော်စင်ခူအားတက္ကသိုလ်ကကျောင်းသားတွေကတော့အမျိုးသမီးများနဲ့အခမ်းအနားဖြင့်မချသေးခင်ကပဲတရုတ်နိုင်ငံမှာသမ္မတကိုတည်တံ့အကန့်အသတ်မရှိတာဝန်ခွင့်ပြုလိုက်တဲ့အခြေခံဥပဒေပြင်ဆင်ချက်ကိုလောင်ပြောင်တဲ့စာရုံးနဲ့ချိတ်ဆွဲခဲ့ကြပါတယ်။လောင်ပြောင်တော်ထားတဲ့စာရုံးတွေမှာပါတဲ့နဖူးစည်းစာရန်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာမနေ့တုန်းကပြန့်နှံ့ခဲ့ပြီးနောက်မှာတော့အာဏာပိုင်တွေကစင်စာတိဖျက်ပိတ်ပင်မှုတွေလုပ်ခဲ့ကြပါတယ်။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပင်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်နဲ့ဆွေးနွေးခဲ့တာတွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့တောင်ကိုရီးယား290နူအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားကြပါတယ်။တောင်ကိုရီးယားအမျိုးသားလူညွှန်ရေးဌာနကြီးကချွန်ယီယွန်ဟာအမျိုးသားထောက်လှမ်းရေးဌာနကြီးကဆူဟွန်နဲ့တူဆိုးမျိုးတော်ကနေဒီကနေ့ပဲထွက်ခွာခဲ့တာပါ။တောင်ကိုရီးယားထိပ်တန်းလူညွှန်ရေးရာရှည်နူဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလက်ဆန်အမျိုးသားလူညွှန်ရေးချန်ပီHM Macmaster နဲ့တွေ့ဆုံပြီးဒီသတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။မြောက်ကိုရီးယားရဲ့လုံခြုံရေးကိုအာမခံသမျှနျူကလ িয়ার လက်နက်အစီအစဉ်တွေကိုအဆုံးသတ်နိုင်ရေးအမေရိကန်နဲ့တိုက်ရိုက်ဆက်ဆံဆွေးနွေးနေချိန်မှာနျူကလ িয়ার နဲ့ပက်ထရန်တမ်မစ်ဆိုင်းတုံဆန်းသတ်မှုတွေကိုရပ်ဆိုင်ထားမယ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကမမျှော်လင့်ဘဲကန့်လန့်ခဲ့တယ်လို့လည်းတောင်ကိုရီးယားအမျိုးသားလူညွန်ရေးဌာနကြီးကပြောဆိုထားတာပါ။နိုင်ငံနေဆက်ကပံ့ပိုးချင်ချေးရွာမှာလာမယ့်ဧပြီလတဲ့အဆင့်မြင့်ထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့လည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံတို့သဘောတူထားကြပါတယ်။ Ethiopia နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံရဲ့ဝန်ကြီးတီလာဆန်ကတော့မြောက်ကိုရီးယားနဲ့တိုက်ရိုက်ဆွေးနွေးရမှာ American အနေနဲ့ရှင်းလင်းတဲ့အမြင်ရှိဖို့နဲ့လက်တွေ့ကျဖို့လိုအပ်ကြောင်းသတင်းတောက်တွေကိုဒီနေ့ပဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကိုယ်စားလှယ်နဲ့မျက်နှာချင်းဆိုင်တွေ့ဆုံစကားမပြောပြမချင်းဆွေးနွေးညှိနှိုင်းမှုတင့်တော်တဲ့အခြေဟုတ်မှုဆိုတာသိနိုင်အောင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ American သမ္မတ Donald Trump ကတော့ဆွေးနွေးပြောဆိုဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ဟာရိုးသားပုံရတဲ့အကြောင်းဒီသတင်းပတ်အစောပိုင်းမှာပဲသတိထားတုံ့ပြန်ခဲ့တာပါ။ Washington ခီးစင်ပြီးမှာတော့တောင်ကိုရီးယားမျိုးသားလူညွန်ဌာနကြီးကတရုတ်နဲ့ရုရှားနိုင်ငံတို့ကိုခီးဆက်ပြီးမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့ရှိသလိုအမျိုးသားထောက်လှမ်းရေးဌာနကြီးကတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ
်။ဒီမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးပဲတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့အတက်နိုင်ဆုံးအမြန်ဆုံးစဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးဝန်ကကိုရီးယားကျွန်းဆွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအားလုံးရှေ့ဆက်တိုးနိုင်မှုတွေရဖို့အတွက် ငင်းချင်းအတွက်စတင်တိုက်ပွဲဝင်ကြပါတော့လို့တိုက်တွန်းလိုက်ပါတယ်ဒီဘက်ထက်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကောင်ဆောင်တွေတွေ့ဆုံပြီးမှမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ပုံမှန်သဘောထားရဖို့ပုံမှန်တန်တမာရေးဆက်ဆံရေးရဖို့နဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးအတွက်တွေ့ဆုံဆွေးနွေးရေးကမ်းလှမ်းခဲ့တယ်လို့တောင်ကိုရီးယားရာရှိတွေကထုတ်ပြောခဲ့ပါတယ်ဒါပေမဲ့ဒီကမ်းလှမ်းချက်ပေါ်ဘလို့တုံ့ပြန်သဘောထားမယ်ဆိုတာကိုအများကမဆုံးဖြတ်နိုင်သေးပေမဲ့သုံးသပ်သူတချို့ကတော့ဒါဟာတန်တမာရေးပြောင်းလဲမှုကြီးတစ်ခုဖြစ်တယ်လို့ဆိုနေကြပြီးစီဝိုင်းတက်ကပိတ်ဆို့ထားတာတွေရှော့ချနိုင်ရေးကြိုးပမ်းတာလည်းဖြစ်နိုင်တယ်လို့ထောက်ပြကြပါတယ်။တကယ်တော့မြောက်ကိုရီးယားအနေနဲ့လုံခြုံရေးအမကန်ချက်နဲ့စီဝိုင်းထောက်ပံ့တွေရမယ်ဆိုရင်နျူကလ িয়ার စီစဉ်တွေအဆုံးသတ်ပေးမယ်လို့အရင်တုန်းကလည်းသဘောတူညီခဲ့တာကိုချိုးဖောက်ခဲ့ပူတာမို့အမေရိကန်ဘက်ကအထူးသတိထားတုံ့ပြန်နေချိန်မှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကတော့အခုကမ်းလှမ်းချက်ဟာလမ်းကြောင်းမှန်ပေါ်ဖို့ရောက်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်လမ်းဖြစ်တဲ့မျော်လင့်ချက်ရောင်နေတန်းလာနေတာမို့အနာဂတ်လမ်းကြောင်းချောမွေ့လာနိုင်ရေးအခုခေတ်ကိုအထူးအမိအသုံးချသင့်တယ်လို့ထောက်ပြနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံရှေ့မြောက်ဒေသမှာအမေရိကန်ရဲ့လက်ချက်လို့ယူဆရတဲ့လေယောင်းတိုက်ခိုက်မှုကြောင့်အသေခံဘုံးကွယ်သမားတွေကိုလေ့ကျင့်ပေးနေတဲ့ပါကစ္စတန်တာလီဘန်စခန်းတစ်ခုဖြစ်စီသွားပြီးစစ်သွေးကြွ20ရောက်သေဆုံးသွားပါတယ်။ပါကစ္စတန်နဲ့နေဆက်ခွန်နာပြည်နယ်ကတိုက်ခိုက်မှုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲအသေးစိတ်အခြေလက်တချို့ကိုအာဖဂန်တာဝန်ရှိသူတွေအတည်ပြုထုတ်ပြန်ခဲ့ကြတာပါ။လူသူရပ်ပဝေးတဲ့တောင်ပေါ်ဒေသရှယ်တန်ကတိုက်ခိုက်မှုကိုအာဖဂန်စစ်တပ်နဲ့ညီနေဆောင်ရွက်ခဲ့ကြောင်းနဲ့အကြမ်းဖက်သမား15ဦးထက်မနည်းသေဆုံးခဲ့ကြောင်းအာဖဂန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရဒေါ်လာဝတ်ဝါဇီကပြောဆိုထားခဲ့တာပါဒါပေမဲ့လည်းစစ်သွေးကြွစခန်းကိုလေကြောင်းတက်ခတ်မှုကအမေရိကန်ရဲ့အဝေးထွန်းဒရုန်းယာဉ်ရဲ့လက်ချက်လားတက်လီယန်ရဲ့လက်ချက်လားဆိုတော့ကတော့ပြောဆိုမသွားပါဘူ
းအမေရိကန်စစ်သင်္ဘောနဲ့ယင်းနေတင်သင်္ဘောကြီးတစ်စီးမနစ်ကဝင်တိုက်ခဲ့တာကဒီအမေရိကန်စစ်သင်္ဘောအနေနဲ့ရုတ်တရက်ကိုယ်လိုက်တာကြောင့်ယင်းနေတင်သင်္ဘောလမ်းကြောင်းနဲ့ဝင်သွားလို့ဖြစ်တယ်လို့စင်ကာပူအစိုးရကအစိုးရကစာမှာဖော်ပြလိုက်ပါတယ်အဝေးထိပ်မဆိုင်ဒုံးကြီးလက်နက်ဖြတ်လက်နက်တွေပါတဲ့အမေရိကန်ရဲ့စစ်သင်္ဘောကြီး USS John S. McCain နဲ့လိုင်ဘေးရီးယားနိုင်ငံမှတ်ပုံတင်အန်နစ် MC တို့စင်ကာပူရေပိုင်နယ်ထက်ကမလက္ကာရေလက်ချာနာမှာ2019ခုနှစ်ဩဂတ်လ21ရက်နေ့တုန်းကတိုက်ခိုက်ဝင်တိုက်ခဲ့ရမှာအမေရိကန်ရေတပ်သား10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ကြာရပြင်းနဲ့ညာဖက်နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ကချင်ပြည်နယ်တနိုင်းဒေသမှာတရက်ပိုင်းတွင်အတွင်အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KAI အကြမ်းမှာတိုက်ပွဲတွေထပ်မံပြင်းထန်လာနေပြီးဆွန်ပရာပွန်ဒေသဖက်မှာတော့နှစ်ဖက်တပ်တွေကြားစီရင်တင်မာမှုတွေမြင့်တက်နေတယ်လို့တိုက်ပွဲငယ်တွေလည်းဖြစ်ပွားနေပါတယ်တိုက်ပွဲအရှိန်တွေလျှော့ချဖို့အတွက်အစိုးရတပ်မတော်နဲ့ KAI အကြမ်းမှာထပ်မံတွေ့ဆုံဆွေးနွေးရဟာလဲဒီကနေ့ထိတော့မရင်မရရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ရွှေမော်ပြင်းမော်ရေရှိရာတနိုင်းဒေသမှာဇန်နဝါရီလကုန်ပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲအတန်ကြာငြိမ်သက်နေခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်။တနိုင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။မလ9ရက်ကနေတပ်မတော်ဘက်ကနောက်ထပ်တစ်ဆင့်ထူးထစ်စင်လာလို့တိုက်ပွဲတွေဖြစ်လာတာဖြစ်ပါတယ်။အရင်တစ်ခါတို့ထူးပြီးမှရောက်တဲ့နေရာကလည်းဒီပြင်းမော်ရွှေမော်ဘက်မှလည်းဆက်ပြီးတော့ပြန်ထူးကြတယ်။နော်အဒီကြီးတက်ချင်းစစ်လေးနေမယ့်ဘက်မှာလည်းသူကပြန်နဲ့ရှေ့ချင်းနဲ့ပြန်ထူကြတယ်ဆိုတော့9ရက်နဲ့6ရက်နဲ့မှာတော့ဘေးပြင်တက်ပွဲတွေနောက်လက်နက်ကြီးတွေနဲ့ပြည်သူမအဲ့ဘက်မှာတက်ပွဲတွေပြန်ဖြစ်တာဖြစ်ပါတယ်ခင်ဗျာ
တမရဘက်ကတော့တနိုင်းဒေသမှာ KIA ကတယန်ဇာတရီကိုတရားမဝင်တူဖို့ထုတ်လုပ်နေတာကြောင့်နေမည်ရှင်းလင်းရေးဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားခဲ့ပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာပြင်းနဲ့ရွှေတူဖို့ရနန်ကုန်းမော်ဘက်မှာအရတားပြည်သူ3000လောက်ပိတ်မိနေခဲ့ပါတယ်တနိုင်းမြို့ကန်တဦးကတော့လက်နက်ကြီးပစ်ခတ်တံတွေကို3-4ရက်ဇက်တိုက်ကြားနေရကြောင်းနဲ့တိုက်ပွဲဖြစ်ပွားရာဒေသမှာဒုက္ခသည်တွေရှိမရှိကိုမသိရကြောင်းအခုလိုပြောပါတယ်
။အရင်3ရက်လောက်ကနေသူဇက်တိုက်ကြားရတာဟိုမင်းရခီလောက်အဲဒီနေ့တော့အခုဟိုတိတော့မကြားရဘူးဟိုနေ့ဆိုတနေ့ကုန်ရောညလုံးရောကြားရပဲကျွန်တော်အဲ့ဒီမှာသူရှိနေသလားမရှိနေဘူးလားဆိုတာတော့ဆက်တယ်လို့မရအောင်ဖြစ်နေတယ်မှာကျောင်းဒီမှာတို့ဒီတိုင်းမှာရှိနေတဲ့၆ကျောင်း၄ကျောင်းကတော့ထပ်တူးလာတာတော့မရှိဘူးခင
်ဗျပြီးခဲ့တဲ့လပိုင်းအတွင်းက KIA ဘက်ကလန်ဒရာတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့ပူတာအိုမြကြီးနားလမ်းကဆွန်ပရာဘွန်ဒေတာဘက်မှာတော့အစိုးရဘက်ကစစ်အင်အားတွေတွန်းမြင့်တာရှိတယ်လို့တိုက်ပွဲငယ်တွေလည်းမကြာခဏဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီဆွန်ပရာဘွန်ပူတာအိုလမ်းကျောဘက်မှာလည်းတပ်မတော်ကတော့တော်တော်များများထူးထားတာတွေ့ရပါတယ်။အ အလုံးဝရင်းနဲ့ဒီတက်မတော်ဒီသူကြောင့်ဒီထူထားတာတွေ့ရပါတယ်အဲဆိုတော့အဲ့ဒီကြေရင်နဲ့တော့အချိန်မရတော့တွေ့ပေါ်ရတော့ဖြစ်လာတဲ့အလားအလာပဲရှိပါတယ်ဒီကြည့်တွေ့ရင်ဆက်တဲ့ပွဲတရာတော့အဲအဲ့ဘက်မှာလည်းအကြက်တာဆိုလိုအဲ့ပွဲတော့ဖြစ်တာတော့ရှိပါတယ်တိမကြီးကြီးကြီးကြီးပြင်းပြင်းထန်ထန်တိုက်ပွဲတွေတော့မဟုတ်ဘူးပေါ့ဒီလိုရင်ဆိုင်တဲ့တိုက်ပွဲတွေတော့ဖြစ်ပါလား
ပူတာအိုမြင်းကြီးညာလမ်းမှာတိုက်ပွဲတွေဖြစ်ပွားပြီးအသွာအလာတွေပြတ်တောက်နေတာကြောင့်ပူတာအိုမြို့မှာလောင်စာစီနဲ့ဆွတ်တောက်ကုံဈေးတွေမြင့်တက်လာနေပါတယ်လုံခဲ့တဲ့လပိုင်းတွေကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးတရုတ်နိုင်ငံအာရှရေးရာအထူးတန်တမာရဲ့ဂျောင်းဝင်စစ်ဆတ်မှုအရဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှတို့ဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာဖေဖော်ဝါရီလ1ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့ပေမဲ့ထပ်မံတွေ့ဆုံဖို့ကိုနှစ်ဖက်လုံးကဆန္ဒရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်လောလောဆယ်မှာတော့နှစ်ဖက်ထပ်မံတွေ့ဆုံရေးဟာမရေမရာရှိနေကြောင်းကိုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဲ့ဒါလူကြီးပိုင်းရဲ့ဒီစီစဉ်တော့ကျွန်တော်တို့ဘာမှမကြားမိဘူးအဲမွာတိကတော့အဲဆက်ပြီးမှဆွေးနွေးဖို့တွေ့ဆုံဖို့ဆိုတာကတော့အာလုံးကြည့်တဲ့အတိုင်းဖြစ်ပါတယ်ဒါမှအဲအချင်းဘယ်တော့တွေ့မယ်ပြနေရမှာတွေ့မယ်ဆိုတော့ဒီအတိစိတ်တရင်ကတော့ကျွန်တော်တော့မကြားဘူးခင်ဗျာ
ဒီအပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU အကြားမှာတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ1000ကျော်လောက်ဟာလည်းစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်
ကချင်ပြည်နယ်ကအခြေအနေကိုကိုမိုးစောတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေလှုပ်ကြံတပ်ဖြတ်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်းတဲ့တန်ရရှိသူ၃ဦးကိုစစ်ဆေးရမှာတော့ပြန်ခေါ်တက်သေးတွေကိုခေါ်ယူပြီးတော့စစ်ဆေးခဲ့ပါတယ်58ချိန်မြောက်ပြုလုပ်တဲ့ဒီစစ်ဆေးမှုအတွင်း CCTV မှတ်တမ်းကိစ္စကိုအဓိကထားမေးမြန်းခဲ့ကြောင်းတရားလွှတ်ရှင်နေကပြောပါတယ်အဖြစ်အဆုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ
်တရားလွှတ်တော်ရှင်နေဦးကိုနေလှုပ်ကြံတပ်ဖြတ်မှုအတွက်တနရရှိခံထားရသူကြည်လင်းအဝင်းစော်ဇေယျဖြိုးနဲ့မကြသေးခင်ကအာမခံရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွက်တက်တဲ့တွေဖြစ်ကြတဲ့လေစိတ်ကလုံလုံရေးဝန်တန်းတွေနဲ့အငားရမောင်းတွေကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာစစ်ဆေးခဲ့တာပါဒီကနေ့ရုံးတော်ကကြားနာခဲ့တဲ့အဓိကအကြောင်းအရာဟာလေစိတ်က CCTV မှတ်တမ်းတွေကိုစစ်ဆေးခဲ့ခြင်းဖြစ်ကြောင်းတရားလူရှိနေဦးနေလာကပြောပါတယ
်သူတို့ကဒီ CCTV ကင်မရာထဲမှာဒီပုံကအပွားဝဆိုပြီးတော့ဟိုသူတို့ဘက်ကနေတော့မြေဆူမြင်းမြန်တာပါဆိုရဲဘောရာသူတို့ဘက်ကဒီဟာ CCTV ကင်မရာတက်ဖို့မဟုတ်ဘူးပေါ့နော်ရိုက်တဲ့အနေထားဟိုတက်ဖို့ရဲ့အနေထားက CCTV ကင်မရာနဲ့လွတ်နေတဲ့အနေထားမျိုးပါသူရိုက်ထားရဲ့ပုံဖြစ်နေတယ်မို့သူတို့ဘက်ကနေပြီးတော့အဓိကအဖြစ်ခုကတော့ဒီပြန်လာမေးရပါအဲသူကဒီတက်ဖို့ကိုချက်ပြစ်မလို့ပေါ့နော်တက်ဖို့ကတတိယအချိန်မြင်ဝင်တဲ့အခါမှာဒါကိုဖြစ်ပြစ်ဒီဖို့မှာဒီနေ့ဒီဖို့မှာပါရတဲ့ပုံဖြစ်တယ်ဆိုတဲ့ဟာကိုသူကဒီတော့အာတော့တော့ကြောက်ရှင်ရုပ်ဒီတော့ပုံသတိကံဖြစ်နေအုံချလို့မရတော့အောင်မရအောင်ဆိုကြိုးစားပြီးတော့မြင်းမြဲတော့တွေ့ရဒီဒီပြတဲ့ပုံမဟုတ်ဘူးဆိုတဲ့အတိုင်းကိုမြင်းမြဲတဲ့ခါကျတော့ဟိုသတိရတယ်ဟုတ်တယ်စီဒီပြခုရတယ်တဲ့ပုံမဟုတ်ဘူးဆိုတဲ့အကြောင်းသူကသတိရတယ်ဝန်ခံတယ်ဒါပေမဲ့သူကစီဒီပြမှတ်တမ်းစုရဌာနကပေါ့တဲ့ပုံပြယူမိတာပေါ့
လေစိတ်မှာရှေ့နေဥက္ကုဏီလှုပ်ချက်ခံရစဉ်ကလက်ရှိဆွဲချက်တင်ခံထားရသူတွေအပြင်ရန်ကုန်နိုင်ငံတကာလေစိတ်မှာနောက်ထပ်တုံးစုံတဦးပါလာနိုင်သေးတယ်ဆိုတာ CCTV မှတ်တမ်းအရသိရှိနိုင်ကြောင်းလဲရှေ့နေဥက္ကုဏီကပြောပါရယ်အဲ
့ဒီတက်ကူဒီတက်ကူရိုက်တဲ့လူကဘယ်လိုဖြစ်မလဲဆိုလို့ရှိရင်တော့ဥက္ကုဏီကိုလှုပ်ချက်တဲ့အဖွဲ့တွေကတယောက်ဖြစ်မှာပေါ့သူတို့ထူပေါင်းကြံပြီးအဖွဲ့တွေကတယောက်ကတက်ကူရိုက်တယ်လို့အဓိကအဖြစ်ပြောမှာပေါ့နော်အဲ့တော့ဒီဒီဘုရားကကြည့်ပါဆိုရှင်ဘယ်အစားလဲဆိုရှင် CCTV ကင်မရာတွေရအဝင်းခိုင်အဝင်းစော်ကြည်လင်းတို့လေသူတွေကိုဝင်တဲ့ခါမှာသူ့လက်ထဲမှာတညက်ပါပါနော်ဘလူးလက်ထဲပါပါအိတ်မပါတာဟုတ်ဒါကလို့ရှိရင်အဲ့ဒီအပြင်မှာသူ့ကိုတညက်ပြင်းမဲ့လူတညက်ကြည်လင်းတွေလူတွေကိုပြင်းမဲ့လူပါတော့တယောက်ရှိနေသေးတယ်ရှိနေတဲ့ရောက်လို့သူတို့လူတွေကိုလာတဲ့ခါမှာဘာတဲ့နော်ပါပဲနဲ့ကြည်လေးရရိလွယ်ပြီးတော့ဥက္ကုဏီကိုတနက်နေ့ဖြစ်တဲ့အချိန်မှာအပြင်ကနောက်တစ်ယောက်ကနေပြီးတော့သူ့ကိုတနက်ပြီးနေဆိုတဲ့ချက်ကဒီအဖို့မှာကောက်ချက်ဆွဲလို့ရတဲ့အချိန်မျိုးပါရှိတယ်။ဒါလည်းဥရေရပုံပုံပြပါတော့
ရှင်းနေဥကုန်ီလုံးချံတက်ဖြတ်ခရမ်းမှုကိုတနေ့ကျော်ကာလအတွင်း58ကြိမ်မြောက်စစ်ဆေးကြားနာပြီးတဲ့နောက်တရားသူကြီးဦးတင်တွေးဟာတပြည့်ပင်စင်ယူမှာဖြစ်တဲ့အတွက်ဒီအမှုကိုစစ်ဆေးနေတဲ့ကုံရုံးအဖွဲ့ဝင်ဥခင်မောင်မောင်ကဆက်လက်တာဝန်ယူသွားမှာဖြစ်ကြောင်းရှင်းနေဦးနီလကပြောပါရယ်ရှင်းနေဥကုန်ီလုံးချံတက်ဖြတ်မှုမှာပါဝင်တဲ့ကြည်လျက်အပါအဝင်တန်တရားရှိသူ3ဦးကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးလာခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာအပတ်စဉ်ကျသာပရီးနဲ့တောက်ကြနှစ်ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်တဲ့အတွက်မနေ့ပြန်တောက်ကြနေမှာလဲဒီအမှုကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါလေခင်ဗျာ
ကိုကောင်းစာဟင်းတင်ပြတော်ရပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကကျောင်းသူကျောင်းသားတွေဆယ်တန်းဆမပွဲဝင်ရောက်ဖြစ်ဆိုတဲ့သတင်းပဲဆက်ရအောင်ပါထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကျောင်းပေါင်း68ကျောင်းနဲ့မြန်မာဘာသာသင်ယူညွန်းအတိုင်းတင်ကြားတဲ့အထက်တန်းကျောင်း3ကျောင်းကကျောင်းသူကျောင်းသားပေါင်း112ဦးတို့ဟာဆယ်တန်းအစိုးရစစ်ဆမပွဲကိုကရင်ပြည်နယ်မြဝတီမြို့နယ်ကစာစစ်ဌာန3ခုမှမတ်လ9ရက်နေ့ကစတင်ပြီးတော့ဝင်ရောက်ဖြစ်ဆိုကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
2019-2018 ပညာသင်နှစ်မှာတော့ကရင်ပြည်နယ်ပညာရေးဌာနရဲ့ကြီးကြပ်မှုနဲ့မြဝတီမြို့မှာစာစစ်ဌာန3ခုဖွင့်ပြီးဆယ်တန်းဖြည့်ဆို့ကြတဲ့ကျောင်းသားကျောင်းသူပေါင်း 2,000 ကျော်ထဲမှာတက်ခရိုင်မဲဆောက်မြို့အခြေစိုက်ရွှေပြောင်းအထက်တန်းကျောင်း3ကျောင်းကကျောင်းသားကျောင်းသူပေါင်း121ယောက်ဝင်ရောက်ဖြည့်ဆို့ခဲ့တယ်ဆိုပြီးရွှေပြောင်းစာသင်ကျောင်းကအထက်တန်းပြဆရာကြီးဦးလင်မြင့်ကပြောပြပါဗျာ
။ကျွန်တော်စောကျောင်းက20နှစ်တည်းရောသွေးသစ်ကျောင်းက52ယောက်ပတ်သူလျက်48ယောက်သုစုပေါင်း121ယောက်အဲကျောင်းသားကျောင်းသူစုစုပေါင်းပေါ့အဲသုစုပေါင်းလိုက်ရင်တော့ဆရာဆရာမတွေနဲ့ပေါင်းလိုက်တော့180လောက်ရှိ
စေတန်းဖြည့်ဆိုကြတဲ့ကျောင်းသားကျောင်းသူတွေကိုတော့မြဝတီမြို့နယ်ပညာရေးမှူးတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့နယ်တာဝန်ရှိသူတွေကအကူအညီပေးခဲ့ပြီးကျောင်းသားကျောင်းသူတွေကိုစံမွဲဖြည့်ဆိုတဲ့ဘာသာရပ်လိုက်မော်လမြိုင်တက္ကသိုလ်ကပါမောခရီကိုတိုင်းနေ့စဉ်တင် जा ပြသမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ
်။ပညာရေးဘုရားဒီဒီသူပညာရေးဘုရားတို့ကဦးစီးပြီးတော့မော်လမြိုင်တက္ကသိုလ်ကပါမောခရီကဒီမှာဆင်းသိပြီးတော့နေ့ရက်ပြင်တယ်ပါတယ်လိုက်ကိုမြန်မာသားနေ့ဆိုရင်မြန်မာသားပါမောခကိုတိုင်းတင်ပြီးတယ်နေ့လိုက်နေ့လိုက်တွေအဲ့ဒီပါမောခရီကမော်လမြိုင်တက္ကသိုလ်ပါမောခရီလာတင်ပြီးတယ်အဲ့ဒါတော့ပညာရေးဌာနနဲ့အဲ့ဒီဟောဘော NLD ကအဲ့ဒီလွတ်တော်ကိုယ်တိုင်ပေါ့လွတ်တော်ကိုယ်တိုင်သူပူပေါင်းပြီးတော့ဆောင်ရွက်ကြပါတယ
်ရွှေပြောင်းကျောင်းသားကျောင်းသူတွေကိုတော့မြဝတီမြို့နယ်အတွင်းကမြို့နယ်အုပ်ချုပ်ရေးပိုင်းဆိုင်ရာရုံးကတာဝန်ရှိသူတွေစစ်ဗျူဟာကတာဝန်ရှိသူတွေကျန်းမာရေးဝန်ထမ်းတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေအမျိုးသမီးရေးရာအဖွဲ့တွေတတိပုဂ္ဂလစေတနာရှင်တွေစုပေါင်းပြီးတနိုင်တစ်ပိုင်ကူညီပံ့ပိုးမှုတွေလုပ်ပေးခဲ့တဲ့အတွက်ရွှေပြောင်းကလေးငယ်တွေအတွက်အဆင်ပြေမှုတွေရှိခဲ့တယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ရွှေပြောင်းလို့သမားတိမ့်တဲ့ချီရှိပြီးရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းထားတဲ့ကျောင်းသားဥယျာဉ်ကတော့14,000လောက်ရှိပါတယ်။တချို့ကတော့မိဘတွေကစင်ရဲနွမ်းပါပြီးအသိပညာနည်းတာတွေစာဝတ်နေရေးမပြည့်လဲတာတွေကြောင့်ကလေးတွေကိုကျောင်းမထားနိုင်တဲ့အတွက်စိုက်ခင်းနေတဲ့ဆက်ယုံအလုပ်ယုံတွေမှာကလေးအလုပ်သမားတွေလည်းရှိနေတာပါ။တက်ခရိုင်တွေမှာကလေးဥယျာဉ် 9,000 ထက်မနည်းရှိနေပေမဲ့ရွှေပြောင်းစာတင်ကျောင်းတွေမှာတော့ကျောင်းသားဥယျာဉ် 14,000 နဲ့ထိုင်းကျောင်းတွေမှာကျောင်းသား 8,000 လောက်ပဲစာတင်ကြနိုင်တာဖြစ်ပါတယ်။မြန်မာပြည်တွင်းကကရင်ပြည်နယ်အစိုးရရဲ့ပညာရေးဌာနနဲ့ရွှေပြောင်းပညာရေးလှုပ်ဆောင်နေသူတွေပညာရေးဆိုင်ရာကိစ္စတွေဆက်ဆက်ပူးပေါင်းလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာတော့မြန်မာအစိုးရစစ်ဆန်ပွဲတွေကိုလွန်ခဲ့တဲ့၄နှစ်ခန့်ကစတင်ပြီးရွှေပြောင်းကလေးတွေကိုတရားဝင်ဖြေဆို့ခွင့်ပေးခဲ့တာပါ။ရွှေပြောင်းစာတင်ကျောင်းကအောင်မြင်သွားတဲ့ကလေးတွေကိုတော့မြန်မာပြည်တွင်းကဆရာတော်တစ်ပါးဖြစ်တဲ့အရှင်စေကိန်းနာကတက္ကသိုလ်တက်ဖို့အတွက်အကူအညီပေးခဲ့ပါတယ်ဒီအတွက်နေဆက်ကဆယ်တန်းအောင်မြင်သွားတဲ့ကျောင်းသားကျောင်းသူတွေဟာမြန်မာပြည်ရင်းကတက္ကသိုလ်တွေနဲ့နိုင်ငံတကာတက္ကသိုလ်တွေမှာပညာသင်ကြားနေကြသူတွေလည်းရှိကြပါတယ်ရှင်
ထိုင်းမြန်မာနေဆက်ကရွှေပြောင်းစာသင်ကျောင်းကကျောင်းသူကျောင်းသားတွေဆယ်တန်းဆက်မပွဲဝင်ရောက်ဖြစ်ဆိုတဲ့အချိန်လေးကိုမအေးအေးမှတင်ပြတော့တာပါရှင်ခုတော့မြန်မာနိုင်ငံတွင်အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားကျင်းပတဲ့သတင်းဖက်ဆက်ရအောင်ပါအမျိုးသမီးတွေဟာအမျိုးသားတွေနဲ့တူစွမ်းဆောင်ရည်ရှိကြတဲ့အတွက်ခွဲခြားဆက်ဆံမှုတွေမြန်မာနိုင်ငံမှာရှိနေဆဲဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားမှာပါဝင်ဟောပြောခဲ့ကြသူတွေကပြောပါရယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားတွေကိုနေပြည်တော်နဲ့ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာကျင်းပခဲ့ကြပါရယ်ဒီအကြောင်းအခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းထောက်ကိုထက်အောင်ခန့်ကတင်ပြပေးထားပါရယ်ရှင
်နိုင်ငံတကာအမျိုးသမီးများနဲ့အခမ်းအနားကိုမြန်မာနိုင်ငံမှာပြုလုပ်ခဲ့တာမှာNLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးကျင်းပတဲ့နေပြည်တော်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆတ်စုကြည်တက်ရောက်မိန့်ခွန်းပြောကြားတာမှာ အမျိုးသမီးခွင့်ရေးပုံမူရရှိလာခြင်းဖြင့်နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးစံချိန်စံနှုန်းများမြင့်မားလာမှာဖြစ်သလိုအမျိုးသမီးတို့ရဲ့စွမ်းမကောက်ကိုပုံမူအသုံးချလာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ရန်ကုန်မြို့တခင်မြပန်းချံမှာကျင်းပတဲ့အခမ်းအနားမှာတရဟောပြောခဲ့တဲ့စာရေးဆရာမဒေါက်တာတမ်းမြောင်ကတော့အမျိုးသမီးတို့ကိုပံ့ပိုးကူညီဖို့အတွက်အစိုးရကမြန်မာနိုင်ငံအမျိုးသမီးရအဖွဲ့ချုပ်ဖွဲ့စည်းထားတယ်လို့တခြားအမျိုးသမီးခွင့်ရေးတွေကိုစောင့်ရွက်ပေးနေတဲ့ NGO အဖွဲ့ကြီးတွေပါရှိနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။အမျိုးသမီးအဖွဲ့တွေက network လုပ်ပြီးတော့မှအကုန်လုံးကရောက်နေတယောက်ချိတ်ဆက်ပြီးတော့မှရွရွထဲမှာရှိတဲ့အမျိုးသမီးတွေ၊ကျောင်းမှာရှိတဲ့အမျိုးသမီးတွေဒီမိန်းကလေးတို့ပေါ့နော်အကြီးငယ်လက်အရွယ်သုံးပါပေါ့အားလုံးဟာမင်းကလေးတွေနဲ့ပတ်သက်လာရင်ဘယ်ဟာကဖြစ်ငါတို့အပေါ်မှာအနိုင်ကျင့်တာဘယ်ဟာကဖြစ်တို့အခွင့်အရေးကိုလာပြီးတော့ချုပ်ဖောက်နေတာနော်ဘယ်ဟာကဖြစ်ဒါအမျိုးသမီးတွေကိုတံပိုးနှိမ့်ကြအောင်လုပ်နေတာဆိုတာမျိုးကိုသိနိုင်တဲ့ကိုပိုင်ညံမျိုးမွေးပေးရမှာကျမတို့
တခင်မြပိုင်းညံမှာကျင်းပတဲ့အခမ်းအနားမှာတက်ရောက်စကားပြောကြားပေးခဲ့တဲ့နောက်ထပ်စာရေးဆရာဦးညီပူလေးကတော့အမျိုးသမီးတွေပေါ်ခွဲခြားဆက်ဆံခြင်းမပြုတင်တော့ကြောင်းပြောပါတယ
်သူများနဲ့နှိုင်းရှင်တော့ကျွန်တော်တို့ဗမာနိုင်ငံအမျိုးသမီးတွေကခွဲခြားဆက်ဆံမှုနည်းပါတယ်ဒါပေမဲ့တချို့ဖျားကြတော့တခါဒီနေရာနဲ့ကြော်ပြီးမကြော်အောင်ဆိုတာမျိုးတွေရှိပါသေးတယ်တကယ်တော့ကျွန်တော်တို့ဖျားဒီတင်သူမိခင်ကနော်မေတော်မာယာမွေးခဲ့တာနော်ဟုတ်ရမယ်တော့မှာဒါတော့နော်အမေဆွဲရှိပါတော့အဲ့အတွက်မြို့သမီးကရှုံးညံ့နေနေလေဖွဲ့ကြဆက်ဆက်ပြီးအဲ့လိုကန့်လာတယ်ရတော့ဘုမာပြည်မှာရှိနေပါသေးတယ်ဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတော့ဟိုဟာချက်နေတော့မှာဖွဲ့ကြဆက်ဆက်နေတော့မှာဖွဲ့ကြဆက်ဆက်နေတဲ့ဖြည်းဦးတည်နေအောင်မြန်မြန်ရောက်အောင်မြို့သမီးကိုဆောင်ရွက်နေတဲ့လူတွေကစူးစမ်းနေကြတော့
WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းနိုင်ငံတကာမျိုးသမီးများတဲ့အထိမ့်မဲ့အဖြစ်နဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာမှာဥပဒေနီလန်ရမြန်မာနိုင်ငံမှာမျိုးသမီးတွေကိုအကာအကွယ်ပေးမှုအားနည်းနေတဲ့အချက်တွေကို WLB ရဲ့မူဝါဒရေးရာဦးဆောင်သူဒေါက်တာနီညိုကထောက်ပြခဲ့ပါတယ
်။ဥပဒေစိုးမိုးရေးမရှိဥပဒေပိုင်းကအားမကောင်းဥပဒေတက်တဲ့သားတွေကလည်းပြောမဆိုလို့ရှိရင်ခံရတဲ့ပြည်သူလူထုကနေပြီးတော့မှမှန်တကန်ရည်တည်မှုကခုချိန်ထိအားနည်းနေသေးဖြစ်တာပေါ့လေ။
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ခန္ဓာမှာနံပါတ်ကြီးစာရေးဆရာတွေနဲ့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေတက်ရောက်ဟောပြောခဲ့ကြတယ်လို့ငင်းငင်းရေးတီးတန့်ရှိကိုမိုးအောင်ကလည်းတည်တည်ချင်းများနဲ့ဖြော်ပြခဲ့ပါတယ်။ AAPBB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံကလည်းဒီကနေ့ကျင်းရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မဲ့အဖြစ်နဲ့နိုင်ငံရေးကြောင့်မြန်မာနိုင်ငံအကြီးအကဲတီးတီးမှာဖက်စည်းထိမ့်သိမ်းခံကြရတဲ့အမျိုးသမီးတွေအတွေ့အကြုံကိုလည်းစူးစီးထားတဲ့အစီအစဉ်ခန်းစားတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။လာမယ့်သတင်းပတ်ကုန်ပိုင်းမှာလည်းအပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ကိုမြန်မာနိုင်ငံအတွေ့မှာဆက်လက်ကြီးပမယ့်အစီအစဉ်တွေလည်းရှိနေပါသေးတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အတန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ10ရက်ကြာရပြည့်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြမ်းမာရေးဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီကနေ့ထုတ်လွှင့်ပေးမယ့်တိုင်းရင်သတင်းလွှာမှာကြားဖို့ရှိတာကတော့
လက်ရှိသည့်နှစ်ပါတီကပေါင်းမယ်စုစည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ခြင်းအချက်တွေတွေ့ရတယ်။ဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်။အကယ်သို့ပူပေါင်းသွားနိုင်တယ်ဆိုရင်လည်း
မွန်ပါတီပေါင်းစည်းရေးကော်မတီပြောခွင့်ရပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးပြောသွားတာပါရှင်။အပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်သွားပါမယ်။အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ psoriasis ကိုအရေးပြားအသားအသက်များတဲ့ယောဂအကြောင်းတင်ပြထားပါရယ်မြန်မာနိုင်ငံမှာဒီ psoriasis အရေးပြားယောဂကလူသိနေပေမဲ့လို့အဖြစ်များတဲ့အရေးပြားယောဂအထက်မှာပါဝင်နေပြီးကုသရခက်တာမှုကျွမ်းကျင်သူနေတာပြတ်တာကုသတင်နေလို့အရေးပြားကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါရယ်ဒီအရေးပြားအသားအသက်များတဲ့ယောဂဘာကြောင့်ဖြစ်ရပြီးတော့ဘလို့လက္ခဏာပုံစံတွေနဲ့ဖြစ်တာဘလို့ကုသကာကွယ်တင်ပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထုကိုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင်
โอเคทุกคู่เสียวันจีดร.สุวินครับเนี่ยเราတို့ psoriasis လို့ခေါ်တဲ့အရေးပြားအသားတက်မြန်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဒီယောဂါတစ်ကမ္ဘာလုံးဖြစ်များတယ်မြန်မာနိုင်ငံမှာမဟုတ်ဘူးဒီတရားမှာ2ယောက်လုံးလောက်ဖြစ်တတ်တယ်ဆိုတော့ဒါဖြစ်များတဲ့ရေပြားယောဂါလို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆရာကြီးဒီယောဂါကဘယ်လိုအရေးပြားမှာဖြစ်တာလဲဆရာ
ဒီကရေပြားအသားတက်မြန်ပြီးတော့ထူလာတဲ့ယောဂါအတီးရပူဝင်တာလည်းမဟုတ်ဘူး၊ပူဆွေးကြတာလည်းမဟုတ်ဘူး၊ကူးဆက်ရောတာလည်းမဟုတ်ဘူး၊နာကြီးလည်းမဟုတ်ဘူး၊ကင်ဆာလည်းမဟုတ်ဘူး။ဘာဖြစ်နေတာလဲဆိုတော့ရေရားရောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာ။ပြီးရင်အပေါ်မှာအဖြူရောင်ကြီးပက်ပြီးကပ်နေတာမျိုးဖြစ်တယ်။အချို့ဆိုရင်ဒီလိုမျိုးတစ်ကွက်နှစ်ကွက်လောက်ပဲရှိတော့ဒီယောဂါဖြစ်လို့ဖြစ်နေမှတော့မသိကြဘူး။ဒါကဆက်ညင်ပဲအနေနဲ့တချို့ဆိုရင်တကူလုံးပေါ့နော်ဦးကောင်းကနေစပြီးတော့လက်ပွားချီပွားတကူလုံးဒီလိုအနီကွက်တွေကအကြီးကြီးဖြစ်ပြီးတော့တကွက်ရင်တကွက်ဆက်ပြီးတော့ရန်ဆိုးလုံးလို့တကူလုံးဒီကွက်တွေပုံးနေမှာဒီကထိုင်ရလွန်ခဲ့တဲ့အထိပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါအဓိကဘာကြောင့်ဖြစ်ရလဲ
ဒီဆိုရင်းဆိုတဲ့ယောဂါဘာကြောင့်ဖြစ်လဲဆိုတာတိတိကျကျအခုတည်းဒီတော့မသိသေးဘူးပေါ့နော်အခုနောက်ဆုံးတွေ့ရှိမှုတွေရတော့သေးတယ်မှာပြီးပြီတမျိုးပါပုံမှန်တဲ့ကိုလှုပ်ရှားထကြွနေပြီးတော့ဒီလက်ပတ်မှုနဲ့ဟိုအတူလိုက်ပါပြီးတော့ရေကြမ်းနေရာနဲ့မညောင်ရမ်းဖြစ်စီတာဆိုတာတွေ့ရတယ်အဲ့တော့ဒီသိပ္ပူကဘာကြောင့်မို့ဒီလိုထကြွလှုပ်ရှားနေလဲဆိုတော့အတိအကျမသိသေးဘူးဒါပေမဲ့သိနေတာကတော့အဲ့ဒီသိပ္ပူကရေကြမ်းရောင်ရမ်းဖြစ်စီတယ်ရေကြမ်းရောင်တော့ငြင်းငြင်းကွာတယ်အသားတက်တာကြီးရမ်းမြန်တယ်သူလူကျင်တာရေကြမ်းကစောင်းထိထက်တာဆိုအလွာတွေရှိတယ်အောက်ဆုံးအောင်မှာရေကြမ်းဆဲလေးကမွေးပွားလာတဲ့အပေါ်အစည်းလေးတက်လာတဲ့အသစ်ကြီးရင်လာတဲ့အပေါ်လုံးရောက်ကန်ဒီမှာတလားပြည့်ကန်ဒီမှာသူကတည်ဆုံသွားတယ်နောက်အပေါ်ဆုံးအောင်မှာကြီးနေနဲ့နှင်းရဲတဲ့နေပြီးတော့ရေချိုးရက်ကွာသွားတယ်ဒါတလားကြာတယ်ဒါရေကြမ်းဆဲလေးလဲလွန်မှုတော့ပေါ့အခုဖြစ်နေတာကတော့ဒီသေးသေးလုံဆောင်မှုကြောင့်ရေကြမ်းရောင်ရမ်းပြီးတော့ရေကြမ်းဆဲလဲလွန်မှုကအရင်မြန်နေအောက်ဆုံးအနေမွေးပွားလာတဲ့ဒီရေကြမ်းဆဲတွေကနှင်းရဲတဲ့အတွင်းမှာအပေါ်ဆုံးရောက်လာအဲဒါမဲ့သူကတလားလောက်တက်ရှင်ပါလိ။ဟိုနှစ်ရက်သုံးရက်ရှိသေးတယ်ဆိုသူကမသေးသေးဘူး။အဲတော့နောက်ထပ်ကလည်းဒီလိုမျိုးပဲဆဲတွေကထပ်ထပ်ရောက်လာ။ရောက်လာတဲ့အခါကျတော့အဲ့ညာမှာအရေးကြီးအထူးအဖြူပတ်တွေဖြစ်တဲ့ယောဂါတော့
။ဟုတ်ကဲ့ဆရာကြီး။အစားအသောက်နဲ့ရောပတ်သက်လား
။အစားအသောက်နဲ့ရောမပတ်သက်ဘူးကြ။အစားအသောက်ကြောင့်ဖြစ်တာမဟုတ်ဘူးလို့အစားအသောက်ကြောင့်လည်းပူလည်းမဆိုးဘူးပြက်လည်းမပြက်တာ။ဟု
တ်ကဲ့။အဲ့တော့ပူဆိုးနိုင်တာတွေရောဘာတွေရှိလဲဆရာကြီး။
ပူဆိုးနိုင်တဲ့အရာတွေရှိရကြ။ဒီငုံတဲ့အရာကြီးကရောင်ရမ်းပြီးတော့အထိမခံဘူးဖြစ်နေတာ။အဲ့ချိန်မှာကိုကကုတ်တာလို့ချစ်တာလို့ဖဲ့လိုက်တာလို့ရေပြားပုံးပဲ့တာလို့ထိခိုက်ဒဏ်ရာဖြစ်တာလို့မီလောင်တာဖြစ်တယ်ဆိုရင်တော့ပူပြီးတော့များလာတယ်အတခါဆောင်းနှင်းလိုမျိုးလေဒီလိုအီးပြီးတော့အသားပတ်တဲ့ယာစီမှာဆိုရင်လေဒီကောင်ကပူဆိုးကြတယ်ဆိုလိုချင်တာအရေရာအခြေအနေပြောင်းလဲလာနေတယ်ဒီကောင်ကကြွက်ကြွက်လာနောက်တစ်ခါလေချောင်းနာတယ်လေချောင်းပိုးဝင်တယ်သက်ရှူလမ်းချောင်းပိုးဝင်တယ် 然后就到这里去的，哎，这里叫来的药啊，不熟悉他的去的，大家我说到这里我来的现在的他们就是说各地中都可能是另外到这里改改掉这里各位观众来看他是怎么样的。如果你老鼠嘞，比较是的牛啊，比腰杆哦，那骨头不比手臂大嘞。
好，感谢。那腰杆啊，出来不如碰上牛的些嘞。
哇，我本来嘛标个就不会，但我那块别的多，这个龙来偏来嘞，龙牛个做碰上牛牛偏来嘞。那个伢子对下嘞碰上咯，一点嘛，你这里跑来嘞，哎，你这里啊，这里几来比较，拍里跑来嘞，哎，拍里跨来，我嘛对手比较强个嘞，因为哎，过来太急来嘞。今天的让这个猪肉来猫肉吃到肉来瓜肉吃瓜肉乌缸肉来再吃再肉就说好白你啊你不带给你啊你嘛骗你啊这种骗的骗人来顾看他别人的配偶嘛你现在骗他们啊然后的秋天来再嘛啊暴击给你也没对啊来再吐啊煎啊炒你啊哎弄牛来骗的哎闹得看骗得来的牛啊家里有银包都，银包奥都包浆都，爹妈家都零个，有几两归零家里啊的嘛，都要骗的，都要骗来的。家里面来，哎呀骗来的，家里啊，吹出来让你啊看下开的，如果有啊样样木骗来的，大家咯，你啊看下，人家这些都不为啥为，搿啲要骗来的，你能帮啊，那些骗的，那个啥利益嘛的啊，骗来的，这边搿里嘛，来养那边说人，哎，来养那也不要，顾客那嘛没意思了，生命里人家一包了。台面来，你讲那表皮也看嘛，我意思里个主要是在边表多的嘞。我看这估计啊个，有时候这批的路嘞，都是伢个弄个麻的，市里拿的这边，就是说来骑的话，市面里的山拿的，和卡路瓦路路市里挤的这么拿哦。那个伊边嘛，有个边摊的，市哪个的边摊的，伊边嘛在哪里，市哪个的在哪多的。
好，感谢。不像你啊，有种事了，对药改了不如没有这么松懈
的。好的，哎，像我们罗丹那的地啊，有两项呢，对了，搞那个，有两项啊，对云南那片的工人有记着，药改他们能加吧的，有二代快要开的时候呢。地比不累，大家里面的油比较大，可能不比其他比较容易压吧。
好，谢谢。第二个，谁来了？第二位声音，古大木吧哟。
古大木，我们表哥嘛，古大木也以为这那故事来着。古那表哎，以为啊，养羊的的时候，以为养羊的，羊从小下过，哎呀，以为这的。然后这个土比较怕的刮你来看一下，有以为嘛怕的些，没那么高，有点夸张。哎呀，怕刮了，我们从天就过手比较，以为这是吧？哎呀，一个股，你们有帮着？然后药啊，钱呢，另外也，如果将来有钱呢，在那里有帮助，身上比较低调，钱是来帮人家里顾啊。啊，比如来说，你药啊，拿大些药啊，病人撇在里头啊，钱在里顾啊。哎，比较高那位所人嘞，高那是听他不对，谁的错误，是比较动作鲁莽鲁莽是吧？我就比较表他的。过来看家了，你这里到这里，出这里，然后养鸡下这里，你家属于牛东西那边。哎，你那边哦，这边比较古啊，不？喏
，OK， 高贵木摆你那哦。
第二个，第二个了，第二个古色了么？他们的古色啊，个第金嘛，喏，第牛油比啥个？一万块钱，咱尼玛嘞，要多少的？现在你都没得东西，哎哟，古牛油嘛，第四位是咱这年的腰杆系列，所以那古啊，皮盖咱皮大路、布大路、狗大路，刷皮的欧山牛油了，上下这呢。哎，这家大怪物手比较没戏吧？
好，感谢。然后那手里呢，我下一把奖品呢，这里。
有啊，刚买嘛，你对面的，多少嘞？偏啊，那内陆偏凉的路的，要留意。有的有啊，古大开的，就说有两项呢，古大马路奖品奖。
OK， 谢谢你们来接
Psoriasis အရေးပြအသားတက်မြန်တဲ့ယောဂအကြောင်းကိုဝင်းမင်းကမေးမြန်းတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေကြာပြင်းနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ခန္ဓာကိုထုတ်လွှင့်ပါမယ်။စစ်တပ်ပိုင်းလုပ်ငန်းတွေကစီးပွားရေးလှုပ်ဝကြီးအုပ်ထားတဲ့အတွက်အရက်သားတစ်ပိုင်းအစိုးရအနေနဲ့စီးပွားရေးလမ်းစဉ်အကောင့်ထဲဖော်ဖို့အခက်အခဲဖြစ်နေရပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ဆိုရစီပွားရေးလမ်းစဉ်အောင်မြင်စွာအကောင့်တွေဖော်နိုင်ဖို့အတွက်တပ်မတော်ဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ဖို့လိုအပ်ကြောင်းစီပွားရေးရည်မှန်းချက်အောင်မြင်ရေးအတွက်တပ်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ကူညီမှုဟာမရှိမဖြစ်လိုအပ်နေကြောင်းကုန်တယ်ဆက်မှုအသင်းချုပ်ရဲ့စီပွားရေးအကြံပေးဒေါက်တာဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာလ9ရက်နေ့က ရန်ကုန်မှာပြော့သွားပါတယ်စစ်တပ်ပိုင်ကုမ္ပဏီနဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေမြမစီးပွားရေးကိုလက်ဝကြီးအုပ်ထားတာကြောင့်သူတို့ရဲ့အခုအညီမရရင်အစိုးရစီးပွားရေးလမ်းစဉ်မအောင်မြင်နိုင်တဲ့သဘောပါပဲမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင်လီမိတက်ကိုစစ်တပ်ကတီထောင်ပြီးစီးပွားရေးလုပ်နေတာအနှစ်30နီးပါးရှိနေပါပြီမြမစီးပွားရေးကော်ပိုရေးရှင်းဟာကုန်ထုတ်လုပ်ငန်းအဖျော်ယမကာဝန်ဆောင်လုပ်ငန်းစိတ်ကမ်းလုပ်ငန်းတယ်လီကွန်နဲ့သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြောင်းဝက်ဘ်ဆိုက်မှာဖော်ပြပါတယ်စီးပွားရေးဥပိုင်လီမိတက်ဟာလုပ်ငန်းအမျိုးအစား60ကျော်လုပ်ကိုင်နေပြီးကျောင်းမြေလုပ်ငန်းကိုအဓိကထားတဲ့ကုမ္ပဏီဖြစ်ပါတယ်မြန်မာ Imperial Jade Company Limited ဆိုတဲ့ဥပိုင်ကျောက်စင်းကုမ္ပဏီဟာထင်ရှားပါတယ
်ဥသိမ်းစိန်အစိုးရလက်ထက်2012ဩဂုတ်လမှာမြမစီးပွားရေးဥပိုင်လီမိတက်22ကြိမ်မြောက်အရရဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ပါတယ်ပထမဦးစားပေးကတမတော်သားများနဲ့သူတို့ကိုမိခိုတဲ့ဇနီးသားသမီးများတက်တာချောင်ချီရေးဖြစ်ပါတယ်ဒုတိယကတော့စစ်မှုထမ်းဟောင်းတွေနဲ့သူတို့ကိုမိခိုနေတဲ့ဇနီးသားသမီးတွေတက်တာချောင်ချီရေးဖြစ်ပါတယ်တတိယဦးစားပေးကပြည်သူလူထုတက်တာချောင်ချီဖို့အတွက်အထောက်အကူပြုရေးဖြစ်ပြီးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရေးဟာနောက်ဆုံးဦးစားပေးဖြစ်ပါတယ်။ဒါကြောင့်စစ်တပ်လက်အောက်ခံလုပ်ငန်းတွေထဲမှာစစ်မှုရန်ဟောင်းကိုအလုပ်ပေးကျင်တာနဲ့အရှုံးခံပြီးလုတ်ကင်တာတွေရှိပုံရတယ်လို့2015ခုထုတ် Adam Smith International အစီရင်ခံစာမှာဖော်ပြထားပါတယ
်။အများဆုံးကောင်းအောင်ရတဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီကလက်ဝကြီးအုပ်ထားတဲ့အတွက်သူတို့နဲ့အဆက်အသွယ်ရှိတဲ့နိုင်ငံခြားကုမ္ပဏီကသာမြန်မာပြည်မှာစီးပွားရေးလုပ်နိုင်တယ်လို့ဖြစ်နေပါတယ်။စစ်တပ်ရဲ့အခမ်းအနားကြီးမားသလိုစစ်တပ်ပိုင်ကုမ္ပဏီတွေလည်းကြီးထွားလာကြပါတယ်။ဒီစစ်တပ်ပိုင်ကုမ္ပဏီကြီးတွေနိုင်ငံတကာစာနှုန်းအတိုင်းလုတ်ကင်နိုင်မှုအတွက်အမေရိကန်ကုမ္ပဏီတွေကအကူအညီပေးနိုင်တယ်လို့ဝါရှင်တန်အခြေစိုက်အာဆီယံအမေရိကန်စီးပွားရေးကောင်စီဝင်တဦးကပြောဆိုကြောင်း2019ဖေဖော်ဝါရီလ1ရက်နေ့တုန်း Financial Times သတင်းစာမှာဖော်ပြပါတယ်။မြန်မာစီးပွားရေးဥပိုင် Limited ကိုစစ်မှုထမ်းဟောင်းနဲ့လက်ရှိစစ်မှုထမ်း3သိန်းကျော်ကပိုင်ဆိုင်ပြီး2016မှာဒေါ်လာ95သန်းအမြတ်ရရှိကြောင်းသိရှိရပါတယ
်။ဒါကတော့ထုတ်ဖို့ပြောဆိုတဲ့အမြတ်အစွန်းဖြစ်ပါတယ်။မထုတ်ဖို့တဲ့အမြတ်အစွန်းဘယ်လောက်ရှိမယ်ဆိုတာကိုခံမှန်းနိုင်ပါတယ်။2014မှာကျောက်စိမ်းလုပ်ငန်းဝင်ငွေဒေါ်လာသန်း3000ကျော်ရှိမယ်လို့အင်္ဂလန်အခြေစိုက် Global Witness အဖွဲ့ကခံမှန်းပါတယ်။စစ်တပ်ကုမ္ပဏီတွေဟာအငင်းစားဗိုလ်ချုပ်ကြီးတွေရဲ့မိသားစုပိုင်ကျောက်စိမ်းလုပ်ငန်းတွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်စီးပွားရေးဥပိုင်လီမိတက်ကိုစစ်ဦးစီးချုပ်ခေါင်းဆောင်တဲ့ဗိုလ်ချုပ်ကြီးတစုကအုပ်ချုပ်တာမို့တီးခြားကဘာတစ်ခုလို့ဖြစ်နေတယ်လို့ Financial Times ကဆိုပါတယ်စစ်တပ်ကုမ္ပဏီနဲ့ Crony အရင်းရှင်တွေကိုကင်တွယ်ဖို့ကိစ္စမှာအစိုးရသက်ဟာအတော်တတိထားနေရတယ်လို့လည်းဖော်ပြထားပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေပြုပြင်ပြောင်းလဲရေးကိုအမေရိကန်ကအများကြီးကူညီနိုင်တယ်လို့ဆိုပါတယ်
တိုင်းပြည်စီးပွားရေးကိုစစ်တပ်ကလက်ဝကြီးအုပ်အမျက်ထုတ်နေတယ်လို့ပြည်တွင်းပြည်ပမှာနားလည်ထားကြပါတယ်။ဒါကြောင့်တပ်မတော်ဟာရယူလိုမှုအ ਨੇ ဆုံးနဲ့ပိဆက်နိုင်မှုအများဆုံးအဖွဲ့အစည်းဖြစ်ကြောင်းဇန်နဝါရီလ4ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောသွားတာကိုတာအတော်ဖြစ်နေကြပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေဟာစစ်မှုထမ်းနဲ့မိခိုသူမိသားစုကိုအခုအညီပေးနိုင်တဲ့အဆင့်မရောက်သေးဘူးလို့လည်းမြင်ကြပါတယ်။တထဲမှာစစ်ဘုံနဲ့စစ်သားခွဲသားသလိုစီးပွားရေးမှာလည်းခွဲခြားထားတာမို့စစ်ဘုံတိုက်ဆောက်စစ်သားဂျိုင်းတောက်ဆိုတဲ့စကားပေါ်ထွက်လာပုံရပါတယ်လွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့အရေးကြီးတဲ့ဝန်ကြီးဌာန3ခုကိုစစ်ဘုံကယူထားပြီးတပ်မတော်ဟာနိုင်ငံရေးလုံခြုံရေးကကင်းလွတ်ရမယ်လို့ဘူလောင်းအပတ်စဉ်59တင်ရန်စင်ပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပြန်ပါတယ်နိုင်ငံခြားခီးစဉ်တွေမှာလည်းဗိုလ်ချုပ်မှူးကြီးကိုနိုင်ငံခေါင်းဆောင်တဦးတစ်ဖွဲ့ကြိုးစူးဧည့်ခံကြတာတွေ့ရပါတယ်။အရသာတပိုင်းအစိုးရကမှအရင်ဒဏ်ခတ်ခံရတဲ့စစ်ဗိုလ်ကြီးတွေနဲ့သူတို့ရဲ့ခရိုနီတွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေဟာနိုင်ငံတကာကအသိအမှတ်ပြုတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ပုံရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်သတင်းလောကဏ္ဍပါ။ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်။
င်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာခိုင်နေရက်ကနေစွန့်ခွာနေရပါတယ်တရုတ်မြန်မာနိုင်ငံသားတရားမဝင်နေဆက်ဖြတ်ကျုံမှုများကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်ဆက်ဆက်ဆံရေးရုံးတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်
။ကျမကနန်းဟောင်ပါရှင်တည်နှွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာခိုင်နေရက်ကနေရက်ကနေစွန့်ခွာနေရပါတယ်။မတ်လ6ရက်နေ့မွန်းလွဲပိုင်းကကရင်ပြည်နယ်ဖားပွန်ခရိုင်လောတော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။လမ်းဖောက်လုံမယ်ဆိုပြီးအင်အားနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်နဲ့ဒေသအတွင်းအခြေချနေထိုင်တဲ့ KNU တပ်မှန်5လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားချိန်မကြာမြင့်ပေမဲ့အခု2018ခုနှစ်ဦးပိုင်းကစလို့နှစ်ဖက်အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တဲ့အပြင်အင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်စစ်ကြောင်းတွေကြောင့်ကျေးရွာ၁၀ခုကဒေသခံရာခိုင်နှံဟန်နေရစွန့်ခွာနေကြရတယ်လို့ KNU ရဲ့ဖပွန်ခရိုင်အမြင့်တအဖွဲ့ဝင်ဘဒူစောဝော်ကပြောပါတယ်။ကရင်အမျိုးသားစည်းရုံး KNU ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး MCA စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ခိုင်အဖွဲ့တစ်ခုဖြစ်ပါတယ်။
ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံမြို့အချင်းထောင်မှာခုနှစ်လကြာဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်မတော်သားနှစ်ဦးကိုပြန်လည်လွတ်ပေးလိုက်ပြီလို့ RCSS SSA ရဲ့ကျိုင်းတုံမြို့ရုံးတာဝန်ခံကပြောပါတယ်။မတ်လ5ရက်နေ့မနေ့ပိုင်းကတပ်မတော်စစ်ဖက်လုံခြုံရေးကနေပြန်လွတ်ပေးခဲ့တာပါ။ဇိုက်လုံနဲ့ဇိုက်ဆူလုံတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဇူလိုင်လ25ရက်နေ့ကမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုမှဒေသတွင်လှုပ်ရှားနေတဲ့အစိုးရတပ်မတော်ကဖမ်းဆီးလိုက်ပြီးတော့လက်နဲ့လက်ဝဲကင်ဆောင်မှုစကားပြောဆက်ကင်ဆောင်မှုလူထုထံကအခွန်ကောက်ခံမှုတွေနဲ့ကျိုင်းတုံမြို့အချင်းထောင်မှာခုနှစ်လကြာချုပ်နှောင်ထားတာဖြစ်ပါတယ်
တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းကထင်းသွားရှာဖွေတဲ့ကျေးလက်ရွာသား29ဦးကိုအမည်မသိလက်နက်ကိုင်လူတစုကဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။မတ်လ3ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားပြီး၂ရက်အကြာမှာပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်။ရွာသားတွေပြန်လည်လွတ်မြောက်ဖို့မွန်ပြည်သစ်ပါတီကလိုက်လံရှာဖွေရာကနေအဆိုပါလက်နက်ကိုင်အုပ်စုနဲ့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့မွန်ပြည်သစ်ပါတီဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာရွာသားတွေပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့လည်းပြောပါတယ်
ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငင်းချင်းရေးကော်မရှင်တို့ရန်ကုန်မြို့ရှိအမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငင်းချင်းရေးဗဟိုဌာန NRPC မှာတွေ့ဆုံကြပါတယ်မတ်လ9ရက်နေ့နာနဲ့ပိုင်းကတွေ့ဆုံကြတာပါ KNPP ကတော့ညညတော်တိုင်းတလူမျိုးများဖက်ဒရယ်ကောင်စီရည်တည်ချက်အတိုင်းဆွေးနွေးပြီးဦးတိန်စိန်အစိုးရနဲ့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချင်းရေးတဘောတူစာချုပ်ကိုဆက်လက်အကောင့်ထဲဖော်လိုတယ်လို့တွေ့ဆုံဆွေးနွေးမှုအပြီးထုတ်ပြန်ကြေညာပါတယ်ကရင်ပြည်မျိုးသားတွတ်တဲ့ရေးပါတီ KNPP ဟာဒီဇင်ဘာလက၎င်းတွတ်တပ်ဖွဲ့ဝင်၄ဦးကိုတပ်မတော်ကဖမ်းဆီးတပ်ဖြတ်လို့ NLD အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်ထားချက်ကိုပြက်ပြားစေခဲ့ပါတယ်
။မင်္ဂလာမြန်မာနယ်စရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာမြန်မာဘက်ကလုံခြုံရေးတပ်ဖွဲ့တွေတိုးချထားတဲ့ကိစ္စကိုမင်္ဂလာနယ်ခြားဆောင်တပ်ကကန့်ကွက်လိုက်ပါတယ်။မတ်လ၂ရက်နေ့ကမင်္ဂလာဒေ့ရှ်နိုင်ငံပင်ဒရာဘင်ခရိုင်နှစ်ကျောက်စိုးရီမြို့နယ်ခေါင်းတုံးစခန်းမှာကျင်းပတဲ့နှစ်ဖက်နယ်ခြားဆောင်တပ်တပ်မှုအစစ်ဆွေးနွေးပွဲမှာမင်္ဂလာဘက်ကအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့မင်္ဂလာဒေ့ရှ်နိုင်ငံထုတ် The Daily Star တည်င်းစာမှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုအမတ်တင့်နယ်ခြားဆောင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးစောစရာလင်းဦးဆောင်တဲ့အဖွဲ့ဝင်5ဦးနဲ့မင်္ဂလာနယ်ခြားဆောင်တပ်ဖက်အမတ်34 BGB တပ်ရင်းမှဒုတိယဗိုလ်မှူးကြီးမွန်ဆူရဘ်ဟာဆန်ခန်ခေါင်းဆောင်တဲ့အဖွဲ့ဝင်6ဦးတက်ရောက်ခဲ့ပါတယ်။အစည်းအဝေးပြီးမှဘင်္ဂလားမြန်မာနိုင်ငံနဲ့ကြားဆောင်တဲ့တေပူပေါင်းပြီးမတ်လမကုံမီနေဆက်မှာပူးရဲလုံချုံရေးဆောင်ရွက်ဖို့သဘောတူခဲ့တယ်လို့လည်းဘင်္ဂလားထုတ်သတင်းစာမှာဖော်ပြထားပါတယ်
။တရုတ်မြန်မာနိုင်ငံကြားတရားမဝင်နေဆက်ဖြစ်ကြုံမှုတွေကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်ဆက်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။မတ်လ6ရက်နေ့ကဖွင့်လှစ်လိုက်တဲ့အဲ့ဒီယုံမှာတရုတ်မြန်မာနိုင်ငံကြားညှိနှိုင်းဆွေးနွေးမှုတွေလှဆင်ပြုလုပ်နိုင်ဖို့ဒီစဲဥပဒေတွေနဲ့အညီမှုခင်းတဲ့ကိုစုံစမ်းဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ထောင်ရေးဌာနက ဒုတိယဝန်ကြီးပိုချုပ်အောင်ဆိုကအဖွင့်မင့်ခွန်းမှပြောကြားပါတယ်အဲ့ဒီခန်းနမ်းမှာတရုတ်နိုင်ငံယူနန်ပြည်နယ်ကအရာရှိတွေအများပြားတက်ရောက်ကြပါတယ်အဆိုပါရုံးလိုမျိုးကိုရှင်းရွှေဟော်မိုင်းတိန်လောက်ကိုင်နမ်ဆန်မူဆေရွှေလီနဲ့ကချင်ပြည်နယ်ဘက်မှာတော့လွယ်ကျယ်လာရင်စတဲ့တရုတ်မြန်မာနယ်စပ်မြို့တွေမှာတရုတ်မြန်မာနယ်စပ်ဆက်ဆံရေးယုံတွေဖွင့်နေထားပြီးဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနေပြီးတော့အစိုးရဥဆောင်ပြီးတော့ဖော်ဆောင်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညွညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ရည်တည်ချက်အတိုင်းဆက်လက်ရည်တည်ဆွေးနွေးသွားမယ်လို့ဂရင်းနီအမျိုးသားတိုးတက်ရေးပါတီ KNPP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဂရင်းနီလူထုကရော KNPP ရဲ့ငြိမ်းချမ်းရေးမူဝါဒနဲ့ဖြစ်တည်နေတဲ့အနေအထားပေါ်ဘယ်လိုသဘောထားရှိပါသလဲဒီလီထက်ကနေစူးစီးတင်ဆက်ပေးထားပါတယ်
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရီစာချုပ် NCA လမ်းကြောင်းအတိုင်းသွားနိုင်ဖို့ဗုဒ္ဓဟူးနေ့ကတွဲဆုံဆွေးနွေးကြပါတယ်။တရားပြည်နယ်မှာတော့ဇိုးရင်စိတ်တွေအကြောက်တရားတွေဖြစ်ပေါ်နေကြတယ်လို့ Greeny ဒုက္ခတဲ့စခန်းနေဦးအာကီကပြောပါတယ်
။ခေါ်သူဆိုရင်ဒီတော့အဲ့လိုမျိုးဖြစ်မဲ့ဒါအဆုံးနေကြတဲ့ရောက်တဲ့ရမှာတော့ဆက်လာပျောက်နေမှာကအဲ့ဒီကနေဆက်ရခိုင်တော့မှာတော့တော့နေတော့ရှိသေးတယ
်။ KNPP ဟာ NCA လမ်းကြောင်းအတိုင်းဆက်လက်သွားမယ်ဆိုပေမဲ့ပြည်내အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံရေးအရရောငင်းချမ်းရေးအရပါထိခိုက်မှုအများကြီးရှိနေတယ်လို့ Greeny အမျိုးသားတိုးတက်ရေးပါတီ KNPP အထွတ်ထွတ်အတွင်းရင်မူဦးရွှေမျိုးတန်ကပြောပါတယ
်။လူချင်းတွေအားလုံးပြန်ပြီးကုစားနေချင်တယ်ဒီဘက်မှာရှိတဲ့ဒီကောင်းဆောင်တွေရောအလေလက်ကောင်းဆောင်အောက်ခြေရေးဘက်ထိစိတ်ဓာတ်တွေကိုပြန်ပြီးတော့ကုစားနေတဲ့ထိအချင်းတိုင်းတစုံတရာလုပ်မယ်။
ကရားပြည်နယ်က Greeny လူထုကတော့ KNPP ကနေပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူထုတွေလွတ်လွတ်လပ်လပ်သွားလာလောက်ကင်နိုင်ဖို့အများကြီးမျှလင့်ချက်ရှိခဲ့တယ်လို့လိုက်ကော်မြို့နယ်လိုင်းလင်းလေးအုပ်စုရာငော့ခေါ်ဝန်ငော့ရွာနေဦးသေးတဲ့ကပြောပါတယ
်။ Yes we are ချမ်းပြည်တယ်ရှိဖို့ပြည်သူတွေအနေနဲ့ထိရှားလဲပြဿနာမဖြစ်အောင်တော့ပြန်တဲ့နားလည်မှုယူခြင်းမှုပြီးပါစီရအမျိုးသူဖြစ်စေချင်ပါလားဒီသူတွေကအများကြီးညှော်ရတော့
လက်ရှိပြည်နယ်ရဲ့ငင်းချမ်းရေးဖြစ်စဉ်ကိုထိမ့်သိမ်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးဖြစ်စဉ်လမ်းကြောင်းပေါ်ကိုတဖြည်းဖြည်းချင်းတက်လန်သွားမယ်လို့လည်းဥွှေမျိုးတန်ကဆက်ပြောပါတယ
်ဆက်ပြီးတော့မွန်ကိုစားပြူနိုင်ငံရေးပါတီပေါ်ပေါက်လာရေးအတွက်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP အပါအဝင်မွန်လက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ NMSP တို့စီကိုပါတီပူးပေါင်းရေးကော်မတီကတွဲဆုံဆွေးနွေးကြဖို့စာရေးတောင်းဆိုလိုက်ပါတယ်။မွန်ပါတီတွေပါတီတစ်ခုတည်းဖြစ်ဖို့အလားအလာဘယ်လိုရှိနေပါသလဲ။လက်ရှိနိုင်ငံရေးအခင်းကျင်းမှာမွန်ခေါင်းဆောင်တွေဘယ်လိုသဘောထားရှိပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါရယ်
မွန်နိုင်ငံရေးပါတီတွေပေါင်းစည်းမှမွန်မျိုးသားနိုင်ငံရေးကဏ္ဍကိုမြင့်တင်နိုင်မယ်လို့လဲမွန်ပါတီပေါင်းစည်းရေးကော်မတီပြောခွေရပြည်내လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ
်လက်ရှိသည့်နှစ်ပါတီကပေါင်းမယ်စုစည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ခြင်းအချက်တွေတွေ့ရတာဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်အကယ်၍သူတို့ပူးပေါင်းသွားနိုင်တယ်ဆိုရင်လဲဒီမွန်ကိုစားပြုပါတီမှာသူတို့ရဲ့အခမ်းကဏ္ဍကိုကျွန်တော်တို့က60ရာခိုင်နှုန်းသိတာပါဝင်ဥဆောင်ကြံတဲ့ဟာတွေကြတော့ဒီအပြင်မှာပြန့်ကျဲနေတဲ့အင်အားစုတွေပြန်ပြီးတော့ဆုတ်ဆွေးပြီးတော့သူတို့ပြန်ပြီးတော့ပူပေါင်းပါဝင်ခွင့်ဒီလိုမျိုးပုံစံမျိုးနဲ့ပေါ်ထွန်းလာရေးကိုကျွန်တော်တို့ဥတည်တယ
်ပါတီတွေတည်ဆောင်ဆွေးနွေးဖို့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါဝင်မွန်လက်နက်ကင်ဖွဲ့စည်းတခုဖြစ်တဲ့မွန်ပြည်သက်ပါတီ NNSP တို့စီကိုမွန်ကိုစားပြုပါတီအကောင့်ထယ်ဖော်ရေး20တဲ့ဦးဖွဲ့ကနေပြီးခဲ့တဲ့ဖေဖော်ဝါရီ26ရက်နေ့ကစာရေးတောင်းဆိုခဲ့တာပါမွန်ပါတီပူပေါင်းဖို့တက်ကိုမွန်လူမျိုးအလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အချိန်ပေးလုပ်နေရတယ်လို့လည်း AMTB တွဲဖက်တင်ရင်မှုတဲ့မင်းဆန်တင်ကပြောပါတယ
်ဖာကြောက်လာတော့ကျွန်တော်စီရီဝတ်တာကျော်တာကိုခဏလေးဆိုင်ရတာလေကံကတာတာလက်ခံတာလည်းမဟုတ်လက်မခံတာလည်းမဟုတ်ပါဘူး။အဲစီတမကိစ္စမျိုးတွေလည်းရှိနေဖို့ကိစ္စလည်းရှုပ်နေလို့အဲအဲ့ဒါကြောင့်တရားကိုခဏလေးဆိုင်ရတာလေဘက်ကိုလည်းဥစားပေးလိုက်မယ်လေ။ဟိုကကမန်ကနာလောက်မှာစိစားဒီကလာတော့သူ့မှာပြီးလောက်အောင်ကို
မွန်မျိုးသားပါတီထွေထွေတွင်ရင်မှုနန်းလျေတမကတော့လက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုပူးပေါင်းတဲ့ကိစ္စပြပြမှအခြားလောက်ကိုလုံနိုင်မယ်လို့လည်းပြောပါတယ
်ကျွန်တော်တို့ကအခုလုံးလုံးစေမှာပါတီပေါင်းစည်း
မွန်တန်ကအဖွဲ့စာပေရင်ချင်းမှုရမညာအင်အားစုမွန်လူမှုအဖွဲ့စီတွေမွန်လူငယ်အဖွဲ့တွေနိုင်ငံရေးသမားတွေစတဲ့မွန်လူတို့လူတန်းစားအလှတီတီကကိုယ်စားလှယ်ရှေ့ရကျော်ပါဝင်တဲ့မွန်နိုင်ငံရေးညီလာခံတရက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာစတင်ကျင်းပခဲ့ပြီးတော့
မွန်ကိုစားပြုပါတီကောင်ထယ်ဖော်ရေး25ဦးဖွဲ့ကိုတာဝန်ပေးဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP
နဲ့အစိုးရငြိမ်းချမ်းရေးကောင်စီတို့ရန်ကုန်မှာတွေ့ဆုံကြပါတယ် မြန်မာတရုတ်နှစ်နိုင်ငံကြားတရားမဝင်တဲ့စပ်ဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့မြန်မာတရုတ်
ပြန်အိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်သတင်းလွှာကိုကြားခဲ့ရပါရှင် VOA ကနေအခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကို အစီအစဉ်ပြပခြင်းမြန်မာစံနှုန်းချိန်9:00နာရီနဲ့7:30နာရီအထိလိုင်းတော်မီတာ35.5ဒေဂါနဲ့ပြန်ပြီးတော့ထုတ်လင်းပေးသွားအောင်ပါ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်သောတာရှင်တို့နားဆင်လို့ရတဲ့တည်ခြင်းတွေတောင်းလို့ရဆိုရင် VOA ရဲ့အီးမေးလ်လိပ်စာက bambis@voanews.com ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ဒီရိအတွက်ကတော့0932359655လေးကိုခေါ်ဆိုနိုင်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာရိုက်တက်တာအမှတ်855ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်အမေရိကန်ကိုတမင်းနဲ့အလူမီနီယံတင်သွင်းမှုတွေပေါ်ခုနှစ်တိုးမြင့်ကောက်ကမဲ့စီစဉ်ကိုသမ္မတတော်နဲ့ထရန့်အစောဆုံးဒီနေ့လောက်မှာလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးကုန်သက်တစ်ချို့ကတော့ယာယီကင်းလွတ်ခွင့်ရကြမှာပါမက္ဆီကိုနဲ့ကနေဒါနိုင်ငံတွေအနေနဲ့ရပ်ပေါင်း 30ကျော်ကင်းလွတ်ခွင့်ရမှာဖြစ်ပြီးတက်တန်းတိုးခွင့်ရှိမှဖြစ်တဲ့အကြောင်းလဲအမေရိကန်သမ္မတအင်ပြီးတော့တာဝန်ရှိသူတွေကပြောဆိုထားကြပါတယ် အာယွန်ကျော်ထိခဲ့စေတဲ့ဒါရုစိတ်တက်တဲ့ရုရှားနှစ်ဖက်တရှိဟောင်းကိုတိုက်ခိုက်မှုမှာတာဝန်ရှိသူတူဦးကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရေးရီကိုအသိရှိရကြောင်းဗြိတိန်ပြည်ထောင်စုဝန်ကြီးအမ်ဘာရော့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံမှာအစိုးရတရက်ကကျူးလွန်တဲ့လုပ်ရမျိုးတွေကိုပြော့ပြောင်းပြောင်းနဲ့တုံ့ပြန်သွားမှာမဟုတ်ကြောင်းလဲသတိပေးပြောဆိုခဲ့တာပါ
စီရင်နိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ကုတာရှိပိုင်းရက်ကိုအရေးပေါ်အကူအညီပေးရင်းနဲ့ဒီကနေ့တွားရောက်မဲ့စီစဉ်ဟာလုံခြုံရေးအတွက်စိုးရိမ်ရတာကြောင့်ဖျက်လိုက်ရတဲ့အကြောင်းကုလသမဂ္ဂနဲ့ပြည်ဆိုင်ချက်ချင်းတွေဖွဲ့တွေကပြောဆိုလက်ကြပါတယ်ကုတာရှိပိုင်းမှာတက်ခတ်မှုတွေရှိန်တိုးမြင့်လာနေတယ်လို့ဒမက်စကန်မြို့တော်ကဘုံချဲတက်ခတ်မှုတွေရှိနေတဲ့တဲ့နဲ့ဆက်လက်လ
ဆော့ဆောင်ရေးကိုနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအသုံးပြုဖို့တင်ကြေးချောက်တဲ့နိုင်ငံတကာအမျိုးသမီးများနဲ့ထိမှန်ခန်းနာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဒီမှာနိုင်ငံမှာအမျိုးသမီးတွေခွင့်ရေးတွေအရင်ထက်တိုးတက်လာတဲ့ဆိုပေမဲ့အမျိုးသမီးတွေကလူပေါင်း၄000လောက်တည်ဆုံးခဲ့ရတဲ့သမရရော်ဒရီဂိုဒူတာတီရဲ့မွ
လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့ရန်နဲ့ချီတဲ့မျိုးသမီးမျိုးတွေဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာလည်းမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေကိုအထူးကအာရုံစိုက်ပြီးရန်နဲ့ချီတဲ့မျိုးသမီးတွေချီတဲ့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။
တဲ့အချင်းချက်ကိုကောင်းလင်းကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးစပိုင်ဆိုင်ရာအရင်ညာကတော့ Void Tech Zone ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းမီတာ190 kHz 5905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.